မြန်မာရုရှားရေကြောင်းစီးလေ့ကျင့်မှုမြန်မာနိုင်ငံမှာဒီကနေ့အင်္ဂါနေ့စတင်ပါတယ်မြန်မာရေတပ်နဲ့ရုရှားပစိဖိတ်စီးရင်အုပ်စုတို့ပူးတွဲပြီးတော့နိုဝင်ဘာ9ရက်နေ့ထိကပ်ပလီပင်လယ်ပြင်တွင်မှပထမဆုံးကျင်းစီးလေ့ကျင့်မှာဖြစ်တယ်လို့ Global New Light of Myanmar သတင်းစာကဖော်ပြပါတယ်ဝေဟင်နဲ့ရေပြင် NDA ကာကွယ်ရေးနဲ့ရေချောင်းလုံခြုံရေးအစီအမံတွေကိုပုံဖော်တဲ့စီးလေ့ကျင့်မှုအတွေ့နှစ်နိုင်ငံစစ်သင်္ဘောနဲ့စစ်လေရင်တွေပါတယ်လို့လည်းသတင်းမှာဖော်ပြပါတယ်စီးလေ့ကျင့်မှုမစခင်တည့်ရက်တုန်းကတော့ရုရှားရေတပ်ဦးစီးချုပ်ရေတပ်ဗိုလ်ချုပ်ကြီးနီကိုလိုင်ယက်ဖ်နီနော့ဖ်ကမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးတော့ရုရှားဖြတ်သင်းမော Admire Tribute ရဲ့စွမ်းဆောင်ရည်တွေကိုရှင်းလင်းပြောကြားခဲ့တယ်လို့သတင်းစာမှာဖော်ပြပါတယ်ပြီးခဲ့တဲ့စက်တင်ဘာလကလည်းရုရှားနိုင်ငံအရှိပြားမှာကျင်းပခဲ့တဲ့အကြမ်းဖက်တံပြန်တိုက်ဖျက်ရေးစီးလေ့ကျင့်မှုမှာမြန်မာနိုင်ငံနဲ့ရုရှားကပူးတွဲသဘာပတိဖြစ်ဆောင်ရွက်ပါတယ်။ရုရှားနဲ့နီးကပ်တဲ့ဆက်ဆံရေးရှိတဲ့မြန်မာနိုင်ငံက2021 February အနာသိမ့်ပြီးကလေးကရုရှားနိုင်ငံကစစ်လက်နက်ပစ္စည်း American Dollar 406သန်းပိုတင်သွင်းခဲ့တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကမေလတုန်းကပဲပြောကြားခဲ့ပါတယ်ရှင်။